မြန်မာဒီရုံနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ဖြစ်ပြီးတော့နှစ်ဖက်မကျေလည်မှုတွေကိုငင်းငယ်တဲ့နည်းလမ်းနဲ့နှိမ့်နိုင်ကြဖို့တရုတ်အစိုးရကအဓိကနေပဲတိုက်တွန်းသွားပါရင်မနေ့ကတနင်္ဂနွေမှာလောက်ကင်မျိုးကိုကိုကန့်တပ်ဖွဲ့ရဲ့ဝင်ရောက်ပြီးတိုက်ဆက်ခဲ့တာကြောင့်အရက်သားအများပြပါဝင်သေဆုံးသူအနည်းဆုံးအယောက်30ရှိပါရင်လောက်ကင်တဝိုက်မှာတော့ကိုကန့်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တွေအကြားဇန်နဝါရီကလေးကတိုက်ပွဲတွေဖြစ်လာနေခဲ့တာပါတရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရက်သားတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါရင်ရှိယုံနိုင်ငံကြားရေးဌာနပြောခွင့်ရသူကျန်ချွန်က
မြန်မာ北局势事关中缅边境的和平与安宁相关方面应该立即停火防止冲突升级
မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသငြိမ်းချမ်းရေးနဲ့ဆက်ဆံနေပါရင်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေပိုပြီးအရှုံးမြင့်မလာအောင်လို့တားဆီးရအနေနဲ့နှစ်ဖက်စလုံးချက်ချင်းအပြည့်အထည်ရက်စဲပြီးတော့နယ်စပ်ဒေသပုံမှန်ပြန်ဖြစ်ဖို့အများဆုံးလှုံ့ဆော်ဖို့လိုပါတယ်တိုက်ပွဲတွေဆက်ဖြစ်ကြတဲ့ကမြန်မာနိုင်ငံသားတွေဘေးလွတ်ရာရှောင်ရှားပြီးတရုတ်နိုင်ငံနဲ့ဝင်လာနေကြပါသေး။တရုတ်တာဝန်ရှိသူတွေဘက်ကလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောသွားပါသေး။တရုတ်ဘက်ကရောထိခိုက်ပျက်စီးမှုတွေရှိမရှိဆိုတာတော့သူကပြောမတော်ပါဘူး။တရုတ်နိုင်ငံကတည်ဆောက်နေတဲ့ပိုလန်မှာဒီအောင်မြင်ရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအတွင်းမြန်မာနယ်စပ်တည်ငြိမ်ရေးဟာအထူးအရေးကြီးနေတာဖြစ်ပြီးတော့တရုတ်အနေနဲ့မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်တွေမှာပါဝင်ကူညီလိုရဲဆိုပြီးတော့တရုတ်အစိုးရကမြန်မာအစိုးရကိုရောတိုင်းနာအဖွဲ့တွေကစံလန့်ထားပါရင်ပြီးခဲ့တဲ့သတင်းပတ်မှာတရုတ်နိုင်ငံသားရေးဝင်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စံကွန်ရှောင်းနဲ့အဖွဲ့နေပြည်တော်ကိုလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားစီလာရောက်ပြီးတွေ့ဆုံပြီးတော့မြန်မာနိုင်ငံငင်းငယ်ရေးလုပ်ငန်းရှင်မှာတရုတ်အနေနဲ့အကူအညီပေးလိုတယ်လို့ကြေညာခဲ့ပါရင်နောက်ဆုံးအချိန်မှာတော့လောက်ကင်မျိုးကိုမြန်မာစစ်တပ်ကအင်အားခိုင်မာနဲ့ထင်းထုတ်ထားသောတိုက်ပွဲတွေပြန်လည်ပြီးငြင်းဆက်နေတယ်လို့သိရပါတယ်။ဒုက္ခတွေကတော့တရုတ်နိုင်ငံအပြင်မြန်မာနိုင်ငံတွင်ဒါရှိုးမျိုးကိုရာဂနဲ့ထွက်ပြေးရောက်ရှိလာတယ်လို့လည်းဆိုပါတယ်ရှင်။